ရိုညာတခါတဲ့မြန်မာနိုင်ငံပြန်ဖို့နိုင်ရင်မလေးရှားအနေနဲ့အာဆီယံရှေ့တောင်အာရှအဖွဲ့ကြီးတိုက်တွန်းဖို့မလေးရှားဝန်ကြီးချုပ်အိဗရာဟမ်နဲ့တွေ့ဆုံစဉ်မှာမြစ်တာရက်ခံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရခေါင်းဆောင်နိုဘယ်ဆုရှင်မိုဟာမက်ဂျူနက်စ်ကတောက်ကြနေမှာပြောပါတယ
် We discussed the issue of safe repatriation of the forcibly displaced Myanmar nationals to Myanmar
အတင်းအကျပ်မောင်းထုတ်ခံထားတဲ့မြန်မာနိုင်ငံကလူတွေကိုမြန်မာနိုင်ငံကိုလုံခြုံစွာပြန်ဖို့နိုင်ရင်ဆွေးနွေးပါတယ်ရိုဂျာရီပြန်ဖို့နိုင်ရတဲ့အာဆီယံအသင်းကြီးကိုတိုက်တွန်းဆွေးနွေးပေးဖို့လဲမလေးရှားဝန်ကြီးချုပ်ကိုမြစ်တာရက်ခံခဲ့ပါတယ်လို့မဟာမက်ဂျွန်နက်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အာဆီယံထိပ်သီးစည်းဝေးကိုလာမယ့်အောက်တိုဘာ6ရက်ကနေ7ရက်ထိလာအိုစ်နိုင်ငံမှာကျင်းပဖို့ရှိပြီးမလေးရှားကလာမယ့်2025အာဆီယံအနှံ့ကြားဥက္ကဋ္ဌတာဝန်ကိုယူမှာဖြစ်ပါတယ်။ဝန်ကြီးချုပ်အန်ဝါအိဗရာဟမ်ဟာဘင်္ဂလားဒေ့ရှ်မှာဝန်ကြီးချုပ်ဟောင်းရှိတ်ဟာရှင်နာအိန္ဒိယထွက်ပြေးခဲ့တဲ့နောက်ယူနက်ဂျာဖြတ်အစိုးရတက်လာချိန်မှာပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တဲ့လာရောက်တဲ့မလေးရှားခေါင်းဆောင်လည်းဖြစ်ပါတယ်။ဝန်ကြီးချုပ်အိဗရာဟမ်နဲ့တွေ့ဆုံချိန်မှာအဓိကရင်ဂျာပြန်ပို့ရေးကိစ္စဆွေးနွေးသလိုကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးယဉ်ကျေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။